ဥရောပမြောက်ပိုင်းဒေသဖင်လန်နိုင်ငံ NATO မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့နိုင်ငံအဖြစ်ရှောက်ထားဖို့အတွက်ဖင်လန်သမ္မတနဲ့အစိုးရပူးတွဲပြီးကြေညာသွားပါတယ်ဖင်လန်နိုင်ငံကအဲ့ဒီဆုံးဖြတ်ချက်ကို Helsinki မြို့တော်ကသမ္မတအိမ်တော်မှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပြီးတော့သမ္မတနဲ့ဝန်ကြီးချုပ်ပြောသွားတာဖြစ်ပါတယ်ဖင်လန်လက်တော်ကိုတင်သွင်းကြားနာပြီးသွားရင် NATO အဖွဲ့ဝင်ဖြစ်လာဖို့ရှောက်ထားဖို့အတွက်ဒီကနေ့ပဲသမ္မတနဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒကော်မတီတို့အတူတကွဆုံးဖြတ်ခဲ့ကြပါလေလို့ဖင်လန်သမ္မတဆောလီနီနီစတာကပြောသွားတာပါဝင်ကြီးချုပ်ဆာနာမရင်ကလည်းဒီနေ့ကျမတို့အစိုးရနဲ့သမ္မတကြားပူးပေါင်းဆောင်ရွက်မှုအရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်ခဲ့ပါပြီဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာလွှတ်တော်ကအတည်ပြုပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်ဖင်လန်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာအတည်ပြုမယ်လို့ခန့်မှန်းရပြီးတော့အဲ့ဒါကလည်းတရားဝင်ဖြစ်အောင်လှုံ့ဆော်လို့နေရလောက်တာပဲဖြစ်ပါတယ်အဲ့ဒီကပြီးသွားရင်တော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကနေတိုးရုံးချုပ်မှာရှောက်လွှာတရားမှာဖြစ်ပြီးတော့လာမယ့်သတင်းပတ်တွေအတွင်းဖြစ်လိမ့်မယ်လို့ယူဆရပါတယ်ဒါရုရှားကယူကရိန်းနိုင်ငံကိုကျူးကျော်စစ်ထိုးတိုက်ခိုက်နေချိန်မှာပဲအဖွဲ့ဝင်30ရှိတဲ့အနောက်နိုင်ငံများစစ်ရေးအုပ်စုဖြစ်တဲ့ NATO အဖွဲ့ပူးပေါင်းကြီးဖို့ဖြစ်လာခဲ့တာပါ NATO ထိပ်တန်းတန်တမန်တွေကတော့ဖင်လန်ဆွေဒင်နဲ့တခြားနိုင်ငံတွေ NATO အဖွဲ့ထဲဝင်ဖို့ရှိနေတာနဲ့ပတ်သက်လို့ရယူကရိန်းကိုရှေ့ဆက်ဘလို့ဆက်ပြီးတော့ကူညီထောက်ပံ့ရမလဲဆိုတာကိုဆွေးနွေးဖို့ဘယ်လင်မြို့တော်မှာတင်းင်းဂရီနီကတွေ့ဆုံခဲ့ကြပါတယ်ဆွေဒင်နိုင်ငံကတော့ NATO အဖွဲ့ကိုပါဖို့အတွက်စတင်လှုပ်ဆောင်နေပြီဖြစ်ပြီးတော့ရုရှားရဲ့အင်ဒီဂျင်ဂျော်ဂျီယာနိုင်ငံကလည်းဒီကိစ္စကိုပြောနေတာပါရုရှားကတော့ဂျော်ဂျီယာ NATO ရဲ့ဝင်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်သတိပေးစကားပြောထားပါတယ်အမေရိကန်ပြည်ထောင်စုကတော့ဖင်လန်ရောဆွေဒင်ရောအခုလိုမျိုး NATO အဖွဲ့ထဲဝင်ဖို့လျှောက်ထားမှုကိုထောက်ခံအားပေးမယ်လို့ပြောထားပါတယ်ရှင်